Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာဝါရှင်တန်မြို့တော် VOA American တန်ကနေ2018ခုနှစ်ဩဂတ်လ18ရက်တောက်ချနေညနေခင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 19နဲ့25တို့ကနေစတင်အတန်လွှင့်နေပါပြီခင်ဗျာဒီညနေခင်းတဲ့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်းဟုပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့စပိန်နိုင်ငံမှာလူ14ယောက်ထဲမှာနေသေဆုံးပြီးတရားရုံးထံရသွားတဲ့အကြမ်းဖက်ဝါရီရဲ့ကားနဲ့တိုက်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်အာဏာပိုင်တွေရှာဖွေဖမ်းဆီးမှုတွေလုပ်နေပါတယ်။အာဖဂန်မှာစစ်စင်ရေးတွေအဆုံးသတ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကြေညာဖို့ရှိနေပါတယ်။မလေးရှားမှာကျင်းပနေတဲ့ရှစ်တောင်အရှအားကစားပွဲ SEA Games မှာတော့မြန်မာမျိုးသားဘောလုံးတင်းကဘရူနိုင်းကို6-9ဂိုးမရှိနဲ့အနိုင်ရသွားပါတယ်။ဒီလိုထိုက်တန်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုရှာဖောက်နေတူကြေညာပေးသွားမှာပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ NLD ရှေ့နေဦးကိုနီလောက်ကြံခံရမှုနဲ့ပတ်သက်ပြီးတော့ဒီနေ့မြောက်ပိုင်းခရိုင်တရားရုံးမှာကြားနာဆက်ဆေးခဲ့ပါတယ
်ဒီအဓိကပြီးတရှိအစိုးရရဲ့ NLD ပါတီကိုမြစ်တာရက်ခံနေတာကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုတက်ခံတဲ့လူကတော့ပြန်မရှင်းလာနဲ့ဒါရဒါဘီနဲ့ဘာကြောင့်မို့လို့လောက်ကြံတက်ခတ်တာလဲနိုင်ငံရေးပေါ်ပြောကကြောင့်လားအခြားဘာကြောင့်ကြောင့်လဲဆိုရင်ပြဿနာ
တရလူအကျိုးဆောင်ရှင်းနေဦးနေလာပြောတော့တာဖြစ်ပါတယ်ဒီအကြောင်းပြေဆုံးကိုမကြခင်မှာနားဆင်ရမှာပါထားပြင်မော်ရယ်ရီရေဒက်စခန်းကတပ်ဖွဲ့တွေရဲ့စစ်ဆေးမှုအတွင်းမှာဒေသခံတွေတိစုံနေရတာရှိတယ်ဆိုတဲ့အကြောင်းတခါတာချီလိမ့်မျိုးကရေချီမှုနောက်ဆုံးအခြေအနေအပဝင်မြောက်ကိုရီးယားရဲ့ချင်းကြောင်းမှုခံရချိန်မှာအမေရိကန်နဲ့ဂျပန်တို့ရဲ့စီးရင်မဟာမိတ်အခြေအနေတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ဒီအကြောင်းနဲ့မတိုင်ခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ရှာဖောင်တို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ
စပိန်နိုင်ငံကတလူနီးယားဒေသမှာလူ14ဦးထဏ်မင်းနဲ့တိစုံပြီးတရားကြောထင်ရရခဲ့တဲ့အကြမ်းဖက်ဝါရီရဲ့ကားနဲ့တိုက်ခတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက်အာဏာပိုင်တွေကရှာဖွေဖမ်းဆီးမှုတွေလွှဲဆောင်နေပါတယ်။ဘာစီလိုနီးယားမြို့တော်ကဒီကနေ့အောက်မေဝယ်ခန်းနောက်ကိုစပိန်ပြည်နဲ့ဝန်ကြီးချုပ်တို့လည်းတက်ရောက်ခဲ့ကြတာပါ။ဝန်ထမ်းချင်းထိမ့်မက်ဖြစ်၃ရက်ကြာတက်မှတ်လက်ကြောင်းလဲဝန်ကြီးချုပ်မာရီယန်နိုရာဂျွိုင်းကကြေညာပါတယ်။မနေ့ကတိုက်ခတ်မှုအတွင်းမှာတော့ဘာစီလိုနာမြို့တော်ကလက်စ်ရမ်ဘလာစ်လမ်းမကြီးပေါ်မှာဗန်ဂါဒစီကိုအရှင်ပြင်းပြင်းနဲ့မောင်းပြီးလမ်းတစ်လျှောက်ကလူတွေကိုဝင်တိုက်ခဲ့တာပါ။ချေလင်းထွက်ပြေးသွားတဲ့ဗန်ဂါမောင်းသူကိုတော့အခုခါအာဏာပိုင်တွေရှာဖွေနေပါတယ်။မနေ့ကတော့မော်ရိုကိုနိုင်ငံသား2ဦးနဲ့စပိန်နိုင်ငံသား2ဦးကိုဖမ်းဆီးထားတဲ့အကြောင်းရဲတပ်ဖွဲ့ကပြောပေမဲ့ဒီလူတွေဟာတိုက်ခိုက်မှုနဲ့ဘလို့ဆက်နွယ်နေတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။နောက်ထပ်လူ2ဦးကိုလည်းကတလိုနီးယားမြောက်ပိုင်းကရီပိုးမြို့မှာဒီကနေ့ပဲဖမ်းဆီးလိုက်တဲ့အကြောင်းဒေသခံပြည်ထောင်စုဝန်ကြီးကျော်ကွင်ဖုန်းကပြောဆိုခဲ့ပါတယ်ဘာစီလိုနာမြို့တော်တောင်ပိုင်းကကမ်ဘရစ်မြို့မှာလည်းအလားတူကားနဲ့တိုက်ခတ်မှုဖြစ်ရမှာလမ်းသွားလမ်းလာတွေနဲ့ရဲကားတစ်စင်းတို့ကိုဝင်တိုက်ခံခဲ့ရပါတယ်ရဲတပ်ဖွဲ့ကတော့ကိုယ်ပေါ်မှာဖောက်ခွဲပစ္စည်းတွေပတ်ထားတဲ့တိုက်ခတ်သူ၅ဦးကိုအသေးဖမ်းဆီးမိခဲ့တဲ့အကြောင်းပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့ဖောက်ခွဲပစ္စည်းတွေဟာအတုတွေဖြစ်နေကြောင်းတွေ့ရှိခဲ့ရပါတယ်တက်ခတ်မှုတွင်မှာတော့အရသာ၆ဦးနဲ့ရဲတပ်ဖွဲ့ဝင်2ဦးဒဏ်ရာရရှိခဲ့တာပါတက်ခတ်မှုနှစ်ခုဟာဆက်နွယ်မှုရှိတဲ့အကြောင်းလဲကတလိုနီးယားပြည်ရဲ့ဝန်ကြီးကပြောဆိုသွားပေမဲ့အသေးစိတ်ကိုတော့ရှင်းမပြပါဘူးကတလိုနီးယားဒေသကအိမ်တလုံးမှာမနေ့တုန်းကပောက်ကွဲမှုဖြစ်ပွားခဲ့ပြီးလူတဦးသေဆုံးတဲ့ဖြစ်ရတဲ့အခုနောက်ဆုံးကားနဲ့တိုက်ခိုက်မှုတွေဟာဆက်နွယ်မှုရှိလိမ့်မယ်လို့လည်းရဲတပ်ဖွဲ့ကယူဆထားပါတယ်ပောက်ကွဲမှုဖြစ်ခဲ့တဲ့အိမ်မှာအချက်ပဲတိုက်ခိုက်ရမှာအသုံးပြုဖို့အတွက်ဘုံလုံးနေတယ်လို့လည်းအာနာဘိုင်ကတန်တရားရှိနေကြတာပါ IS Islam ဆွေးနွေးပွဲကတော့ဘာစီလိုနာမြို့တော်ကတိုက်ခိုက်မှုဟာသူတို့ဖွဲ့ဝင်တွေရဲ့လက်ချက်ဖြစ်တဲ့အကြောင်းကြေညာထားပါတယ်
အမေရိကန်သမိုင်းမှာအရှိအကျဆုံးစစ်ရေးပဋိပက္ခအဖြစ်အာဖဂန်နစ္စတန်နိုင်ငံမှာဆင်နွှဲနေတဲ့စစ်ပွဲကိုအဆုံးသတ်ဖို့အတွက်စစ်ရေးမဟာဗျူဟာဆုံးဖြတ်ချက်တရကိုသမ္မတဒေါ်နယ်ထရမ့်အစိုးရကမကြခင်မှာချမှတ်ဖို့ရှိတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျိမ်းစ်မက်တစ်ကမနေ့ကြတာပြည်နယ်မှာပြောပါရယ်ဆုံးဖြတ်ချက်တရချမှတ်ဖို့အတွက်ကျွန်တော်တို့အလုံးနှိစက်နေပါပြီမကြတော့တဲ့အနာဂတ်မှာပြုတ်လုံနိုင်မယ်လို့မျှော်လင့်တဲ့အကြောင်းဝါရှင်တန်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာသတင်းထောက်တွေကိုဝန်ကြီးမက်တစ်ကပြောကြားလိုက်တာဖြစ်ပါတယ်သမ္မတထရမ့်ဟာဒီကနေ့တောက်ကြနေ့မှာဒုတိယသမ္မတမိုက်ဖန့်စ်သူ့ရဲ့အမျိုးသားလုံခြုံရေးအဖွဲ့နဲ့တွေ့ဆုံပြီး16နှစ်ကြာဖြစ်ပွားနေတဲ့စစ်ပွဲအဆုံးသတ်နိုင်ဖို့အတွက်ညှိနှိုင်းဆွေးနွေးမှာဖြစ်တယ်လို့အင်ဖြူတော်ကပြောပါရယ်စစ်ဖြစ်နေတဲ့နိုင်ငံတွေစီကိုနောက်ထပ်ထောင်နဲ့ချီတဲ့တပ်ဖွဲ့တွေထပ်မံစစ်လို့မလားဒါမှမဟုတ်တိုင်းပြည်ရဲ့မတီးမငိမ်ဖြစ်နေတဲ့လုံခြုံရေးအခြေအနေကိုစီမံခန့်ခွဲပြီးတော့ကုတ်ကဲဖို့ကိုပိုင်အငားစစ်မှုတန်းတွေခြံထားရစ်ပြီးသူတို့အားလုံးကိုအတူတကွပြန်လည်ဆုတ်ခွာစေမလားဆိုတဲ့ရွေးချယ်စရာနိလန့်တွေဖြစ်ကြပါရဲ့ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဆောင်ရွက်မဲ့ကိစ္စတွေမှာနှောင့်နှေးကြံ့ကြံ့နေတာတွေကြောင့်သမ္မတအင်ဂျီရိုမှာအပြောင်းလဲလုပ်ဖို့လိုအပ်နေကြောင်းထင်ရှားတဲ့ထက်လွတ်တော်မှတ်တူးဖြစ်တဲ့ဘော့ဘ်ကော့ကာကတိုက်တွန်းလိုက်ပါတယ်။ပြီးခဲ့တဲ့စနေနေ့ကဗာဂျီးနီးယားပြည်နယ်ရှာလော့စ်ဘေးမြို့မှာလူမျိုးကြီးစိုးရေးဝါရီရဲ့ဆန္ဒပြပွဲတွေနဲ့တံပြန်ဆန္ဒပ ြသူတွေကြားအတိတ်ရုံးတွေကြားလူသေးပြောက်ရှိခဲ့တဲ့အထိဖြစ်ပွားခဲ့တဲ့ပေါ်သမ္မတ Trump ရဲ့မျက်ချက်ပြပြောဆိုမှုတွေကိုကူကပ်ပြီးသမ္မတအနေနဲ့လောက်ဆရာရှိတဲ့ကိစ္စတွေကိုဦးစားပေးဆောင်ရွက်ဖို့ထက်လွတ်တော်မဲ့ကော်ကာကပြောလိုက်တာပါတည်ငြိမ်မှုတွေနဲ့အောင်မြင်မှုတွေရရှိဖို့ဆောင်ရွက်ရမယ့်ကိစ္စတွေကိုလက်တွေ့လုပ်ပြဖို့လိုအပ်နေတဲ့အကြောင်းနဲ့ Republican Party ပဲဖြစ်ဖြစ် Democrat ပဲဖြစ်ဖြစ် American ပြည်တော်စုရဲ့သမ္မတတဦးဖြစ်ပြည်တွင်းပြည်ပမှာအောင်မြင်မှုရဖို့လိုအပ်ကြောင်းပြောဆိုလိုက်တာဖြစ်ပါတယ်သမ္မတ Trump ကတော့ရောက်ကိုရီးယားပေါ်ပြင်းပြတဲ့ရာဇသံပေးပြောဆိုထားတဲ့ပုံမှာလဲဝေဖန်ခဲ့တာပါ။သမ္မတအနေနဲ့ပြဿနာကိုမီးလောင်ရလေပင်လုံးဝမဲ့စားပေါကူတရာထုံးနိုင်အောင်ကူညီသင့်တယ်လို့လဲထက်လွတ်တော်မှကော်ကာကတိုက်တွန်းသွားခဲ့ပါတယ်
။အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson နဲ့ကာကွယ်ရေးဝန်ကြီး James Mattis တို့ဟာဂျပန်နိုင်ငံသားရဲ့ဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတို့ကိုမနစ်ကြာတာပြည်နယ်ကဝါရှင်တန်မှာတွေ့ဆုံပြီးအရှေ့အာရှနဲ့ Pacific ဒေသအတွင်းအရေးကြီးတဲ့လုံခြုံရေးကိစ္စတွေကိုသူတို့အနေနဲ့ဘယ်လိုညှိနှိုင်းဆောင်ရွက်ကြမလဲဆိုတာနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပါတယ်။အမေရိကန်ဝန်ကြီးတွေဟာဂျပန်နိုင်ငံဝန်ကြီးတာရိုကိုနိုကာကွယ်ရေးဝန်ကြီးအစ်ဆူနိုရီအိုနိုဒါရာတို့နဲ့အတူဝါရှင်တန်ကအမေရိကန်နိုင်ငံသားဝန်ကြီးဌာနမှကျင်းပတဲ့အမေရိကန်ဂျပန်လုံခြုံရေးအတိုင်ပင်ခံကော်မတီအစည်းအဝေးမှာတွေ့ဆုံခဲ့ကြတာပါဆွေးနွေးပွဲအတွင်းမြောက်ကိုရီးယားရဲ့နျူကလ ियर ချင်းချမှုအရေးကလွှမ်းမိုးနေခဲ့တယ်လို့အစည်းအဝေးပြီးပြုလုပ်တဲ့ပူရဲသတင်းစာရှင်းလင်းပွဲအတွင်းမှာဝန်ကြီးထီလာဆန်ကပြောပါတယ်မကြခင်ကချမှတ်လိုက်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အရမြောက်ကိုရီးယားပေါ်ချမှတ်တဲ့ဒဏ်ခအရေးယူပိတ်ဆို့မှုတွေကိုနိုင်ငံအလုံးကအပြေအဝလှုံ့ဆော်ကြဖို့သူကတိုက်တွန်းလိုက်ပါတယ်ရှင
် UAE ကအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့တောက်ကြံညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တရုတ်နိုင်ငံကပိတ်ဆို့တံခါးမှုအစ်စ်တွေချမှတ်လိုက်တဲ့အတွက်မြောက်ကိုရီးယားဘက်ကပင်လယ်ဆောင်ရေတင်ဆောင်လာတဲ့အေးကန်ကားတွေနေဆက်မပြတ်နိုင်ပဲဖြစ်ခဲ့ရတယ်လို့တရုတ်နိုင်ငံရှေ့မြောက်ဘက်ဒေသကတင်ပို့ကိုလုပ်ငန်းရှင်တွေလည်းလမ်းမော်ထွက်ဆန္ဒပြခဲ့ကြပါတယ်။ပြည်တွင်းမှာမကျေနပ်တန်တွေထွက်ပေါ်နေပြီးမြဲလဲကိုရီးယားကျွန်းဆွယ်မှာတင်မာမှုတွေကြီးထွားလာနေတာကြောင့်မြောက်ကိုရီးယားပေါ်ဖိအားပေးဖို့တရုတ်နိုင်ငံကပိတ်ဆို့တံခါးမှုတွေချမှတ်ဖို့လိုအပ်ကြောင်းနိုင်ငံတကာကတိုက်တွန်းမှုတွေလည်းထွက်ပေါ်နေတာပါ။ဒါပေမဲ့လည်းနိုင်ငံတကာအတိုင်းဝန်ကြားထိကျန်ဖြစ်နေခဲ့တဲ့မြောက်ကိုရီးယားရဲ့မဟာမိတ်ဖြစ်ကာလာချာရှိရက်တီလာခဲ့တဲ့တရုတ်နိုင်ငံအနေနဲ့တံခါးမှုတွေကြောင့်မြောက်ကိုရီးယားပေါ်ဩဇာရှင်ဝါကြာဆင်းလာတာမျိုးလက်တုံပြန်ဖို့ပြတ်မှတ်ထားခံရတာမျိုးဖြစ်လာမှာကိုမလိုလားဘူးလို့လည်းအကဲခတ်တွေကယူဆနေကြပါတယ်။တရုတ်နိုင်ငံကတော့မြောက်ကိုရီးယားကနေတန်ခဲကြောင်မီသွေးနဲ့ပင်လယ်ဆောင်ရေတင်သွင်းခွင့်ကိုဗိုလ်ထုတ်ရေးနေ့ကစပြီးတားမြစ်လိုက်တဲ့အကြောင်းအင်္ဂါနေ့ကအမိန့်ထုတ်ပြန်လိုက်တာပါ။ရုတ်တရက်ထုတ်ပြန်လိုက်တဲ့ကြေညာချက်ကြောင့်ဂျီလင်းပြည်နယ်ကပင်လယ်ဆောင်တင်သွင်းသူတွေနေမကူးခင်ပင်လယ်ဆောင်တွေကိုနေဆက်ဖြတ်ကျော်တင်သွင်းနိုင်အောင်လည်းအလင်းမြန်စီစဉ်ခဲ့ကြရပါတယ်။
Syria လီယွန်နိုင်ငံမြို့တော် Freetown မှာမြေပြိုမှုကြောင့်တည်ဆုံးသူအရေအတွက်400ကျော်ရှိသွားပြီလို့ကုလသမဂ္ဂကဒီကနေ့တောက်ကြနေ့မှာပြောပါရယ်။နောက်ထပ်လူပေါင်း600ကျော်ပျောက်ဆုံးနေစေဖြစ်ပြီးတော့ပျို့ချပျက်စီးသွားတဲ့နေအိမ်အပိုင်းအစတွေနဲ့ရှင်နွန်တွေကြားထဲရနဲ့အလောင်းတွေကိုကယ်ဆယ်ရေးသမားတွေကဆက်လက်ရှာဖွေနေကြပါရယ်။တွေ့ရှိခဲ့တဲ့အလောင်းတွေကိုတော့မနစ်ကြတာပြင်းနေကစပြီးအစိုးရကမြေမြုပ်တင်းကြုံမှုတွေစတင်လှုပ်ဆောင်ခဲ့ပါရယ်။တည်ဆုံးခဲ့ရတဲ့သူတွေအတွက်ဝန်ထမ်းကြောင့်ကြတာပြင်းနေကပြုလုပ်တဲ့မြေမြုပ်တင်းကြိုတဲ့အခမ်းအနားတွင် Syria လီယွန်တမဒအန်စပိုင်ကိုရိုမိုကပြောပါတယ်နောက်ထပ်တောင်တန်းရန်အက်ကွဲချောင်းကြီးတစ်ခုထပ်မံတွေ့ရှိခဲ့ပြီးနောက်အန်ဒီရဲ့ရှိနိုင်တဲ့အတွက်ဘေးလွတ်ရာကိုပြောင်းရွှေ့ကြဖို့အစိုးရကသတိပေးချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်တနင်္လာနေ့ကအနာရီနဲ့ချီကြမြင့်တဲ့မိုးသီးထန်စွာရွာသွန်းမှုဖြစ်ပြီးမှပဲဒီမြေပြိုကျမှုဖြစ်ခဲ့ပြီးတော့အဲ့ဒီအချိန်မှာ Freetown မြို့ကလူတွေအိပ်ပျော်နေကြတာဖြစ်ပါတယ်။ကုလသမဂ္ဂကလေးငယ်ရန်ပုံငွေများအဖွဲ့ကတော့အခုဖြစ်ခဲ့တဲ့မြေပြိုကျမှုကြောင့်မကြုံစုဘူးတဲ့ဒီထိခိုက်ပျက်စီးမှုတွေရှိခဲ့တဲ့အကြောင်းနဲ့ဘေးဒုက္ခကြောင့်ကြုံတွေ့ခံစားတဲ့ကလေးငယ်အတော်များများအတွက်တောက်ရည်တန်းတွေနဲ့မိန်လာတန့်ရှင်ရင်တွေများဝေပေးနေတယ်လို့ပြောပါရရှင်။
ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာမွေးရေးဆေးဝါးနေ့နေ့စီးနှင်းရှာဖွေမှုတွေအတွင်းတန်တရားရှိသူ25ယောက်ကိုအသေးပြစ်ခတ်ဖမ်းဆီးမိခဲ့ကြောင်းအာနာဘိုင်ကပြောပါရယ်မွေးဆေးဝါးမှောက်ခိုးသူတွေကိုတုတ်တင်နေနေမှုဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေကအမိန့်ပေးထားတဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်အာနာဘိုင်နဲ့ရှာဖွေနေနေနေတာပါဒီသတင်းပတ်ဆော့ဝိုင်းမှာပဲမွေးဆေးဝါးမှောက်ခိုးသူတွေကိုအငိုက်ဖမ်းတိုက်ခိုက်တဲ့စစ်စီရေးဖြင့်မနီလာမြို့တော်နီးကဒေသမှာတန်တရားရှိသူလူပေါင်း30ကျော်ကိုရဲတပ်ဖွဲ့ကပြစ်တက်ခဲ့ပြီးနောက်အခုနောက်ဆုံးထပ်မံစီးနှင်းမှုတွေလုပ်ခဲ့တာလည်းဖြစ်ပါတယ်သမ္မတဒူတာတေကတော့တိုင်းပြည်ကိုမွေးဆေးနုံနဲ့မရအောင်မွေးစီမောက်ကူတွေနဲ့ဆေးဆွဲသူတွေကိုတုတ်တင်မယ်ဆိုတဲ့ကိရီးနဲ့ရွေးကောက်ပွဲကိုအနိုင်ရလာခဲ့တာပါ
29ကြိမ်မြောက်ရှစ်တောင်အာရှအကစားပြိုင်ပွဲအမျိုးသားဘောလုံးပွဲမှာမြန်မာ U20 အသင်းကအကျိုးပိုလူပွဲကိုတက်သွားပြီဖြစ်ပါတယ်မြန်မာနဲ့ဘရူနိုင်းအသင်းတို့ဒီကနေ့ကစားကြတာမှာမြန်မာက6-9ဂိုးမရှိနဲ့ဂိုးပြနိုင်ပြီးအနိုင်ရပြီးတော့မြန်မာအသင်းဟာ3ပွဲနိုင်9မှနဲ့အကျိုးပိုလူပွဲကိုတက်သွားတာဖြစ်ပါတယ်မြန်မာအတွက်ပထမဂိုးကိုအောင်သူက23မိနစ်မှာသွင်းယူခဲ့ပြီးတော့ဒီဒုတိယဂိုးကိုတော့စီသူအောင်က39မိနစ်မှာသွင်းခဲ့တာပါ ါဒါကြောင့်ပထမပိုင်းမှာမြန်မာကငခုကိုမရှိနဲ့ဥဆောင်ခဲ့ပါတယ်မြန်မာအတွက်တတိယနဲ့စတုထဂိုးတွေကိုတော့အောင်ကောင်းမန်က82မိနစ်နဲ့83မိနစ်တွေမှာတွင်ခဲ့ပြီးမိနစ်90မှာတကူမမောင်လွင်ကတကူနာကျင်အချိန်ပို63မိနစ်မှာလူစားဝင်လာတဲ့မြန်မာတိုက်စစ်မှူးတန်းပိုင်ကနောက်တကိုတွင်ခဲ့လို့မြန်မာအသင်းကနောက်ဆုံးမှာ6ဂိုးကိုမရှိနဲ့အနိုင်ရရှိသွားတာဖြစ်ပါတယ်မြန်မာအသင်းဟာဩဂုတ်လ21ရက်နေ့မှာတော့အုပ်စုနောက်ဆုံးပွဲစဉ်ဖြစ်တဲ့အေရှန်မလေးရှားအသင်းနဲ့ကစားမှာဖြစ်ပါတယ်မြန်မာအသင်းအနေနဲ့အုပ်စုဘူဖြစ်မဖြစ်ဆိုတာနဲ့အချို့ဘလူပွဲမှာတဖက်အုပ်စုကဘယ်အသင်းနဲ့တွေ့မလဲဆိုတာအဲ့ဒီပွဲရလအပေါ်မှာမူတည်တာဖြစ်ပါတယ်ဒီကနေ့ကစားတဲ့စင်ကာပူနဲ့လာအိုစ်ပွဲမှာတော့စင်ကာပူကငိုကိုမရှိနဲ့အနိုင်ရရှိသွားခဲ့တာဖြစ်ပါတယ်ရှစ်တောင်အာရှအားကစားပြိုင်ပွဲစုရစရရှိမှုအနေအထားမှာတော့မလေးရှားကရွှေခုနှစ်ခုနဲ့ပထမပြီးတော့မြန်မာကရွှေနှစ်ခုနဲ့ဒုတိယအင်ဒိုနီးရှားကရွှေနှစ်ခုကျေးနှစ်ခုနဲ့တတိယနေရာမှာရှိနေပါတယ်ရှင်
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ရှားဖောင်တို့ချင်းညာပေးသွားတာဖြစ်ပါတယ်ခင်ဗျာအခုကစပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်အရင်ဆုံးတော့ NLD ရှေ့နေဦးကိုနီလှုပ်ကြံခံရမှုနဲ့ဆိုင်တဲ့အကြောင်းကိုပြောပြချင်ပါတယ်တရားလွတ်တော်ရှေ့နေကြီးဦးကိုနီလှုပ်ကြံတပ်ဖြတ်ခံရမှုအမှုမှန်ပေါ်ပေါက်ရေးနဲ့တရားခံအားလုံးဖမ်းဆီးအရေးယူနိုင်ရေးအတွက်NLD ဆိုရဘက်ကစိတ်ဝင်စားမှုနည်းနေတယ်လို့ဥကိုနီရဲ့အကျိုးဆောင်ရှင်နေဦးနေလာကပြောဆိုလိုက်သလိုစုံစမ်းစစ်ဆေးကော်မတီတရက်ဖွဲ့စည်းပြီးစစ်ဆေးပေးဖို့ကိုလည်းအစိုးရကိုတိုက်တွန်းလိုက်ပါတယ်မိသားစုဘက်ကလည်းလှုပ်ကြံခံမှုနဲ့ပတ်သက်တဲ့ဖြစ်ရပ်ကိုအမှန်တိုင်းအမြန်ဆုံးဖော်ထုတ်ပေးဖို့တိုက်တွန်းခဲ့ပါတယ်ဒီသတင်းကိုကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်မေခကသတင်းပေးပို့ထားပါတယ်ခင်ဗျာ
ဥကိုနီလှုပ်ကြံခံရမှုနဲ့ပတ်သက်ပြီးဒီကနေ့ရန်ကုန်မြို့မြောက်ပိုင်းခရိုင်တရားရုံးမှာတရားလိုပြသက်သေတွေကိုစစ်ဆေးခဲ့ရမှာဥကိုနီရဲ့အကျိုးဆောင်ရှေ့နေတဦးဖြစ်တဲ့ဦးနေလာကအခုလိုတောင်းဆိုလိုက်တာပါရှေ့နေကြီးဥကိုနီလှုပ်ကြံတက်ဖြတ်ခံရမှုအမှုမှန်ပေါ်ပေါက်ရေးနဲ့တရားခံအားလုံးဖမ်းဆီးရမိပြီးထိုက်တင့်တယ်လို့အရေးယူနိုင်ရေးအတွက်အာဏာပိုင်တွေဘက်ကဒီထက်ပိုပြီးအားထုတ်ပေးဖို့တိုက်တွန်းလိုက်တာပါ
ဒီအဓိကပြီးလက်ရှိအစိုးရရဲ့ NLD ပါတီကိုမြစ်တာရက်ခံနေတာကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုတတ်ခံတဲ့လူကတော့ပြန်မရှင်းလာနိုင်ဘူးဒါရဒါဘီနဲ့ဘာကြောင့်မို့လို့လောက်ကျန်တတ်ဖြတ်ကြတယ်နိုင်ငံရေးပိုပြောကကြောင့်လားအခြားဘာကြောင့်ကြောင့်လဲဆိုရဲ့ကိစ္စကိုတော့ကျွန်တော်တို့ဖော်ထုတ်ပေးဖို့စုံစမ်းစစ်ဆေးကော်မရှင်တရားဖွဲ့စည်းပြီးဖို့ NLD အစိုးရအပေါ်မှာပြန်ပြောဟိုပြောလို့တယ်ပေါ့ဒါပေမဲ့ NLD အစိုးရရဲ့ NLD ပါတီဒီရဲ့ကျွန်တော်ဒီမှုပေါ်မှာကျွန်တော်စိတ်ဝင်စားမှုပါဆရာတို့ဘက်ကပြောမှဆိုရင်တော့မမြင်မတွေ့ရသည်ဟုပဲပြောလို့ရပါတယ်ဖြစ်ပါတယ
်ဥကုန်ဒီလှုပ်ကြံခံခဲ့ရတာဟာရှစ်လနီးပါးကြာမြင့်လာပြီဖြစ်ပေမဲ့လှုပ်ကြံတက်ဖြတ်မှုမှာပါဝင်တယ်လို့တန်တရားရှိသူကိုခုထိဖမ်းဆီးရမိနိုင်ခြင်းမရှိသေးပါဘူးဥကုန်ဒီလှုပ်ကြံခံခဲ့ရတဲ့နေ့ကလေးစိတ်မှာဖခင်ဖြစ်သူကိုတွားရောက်ကြိုးစိုးခဲ့တဲ့တမီးဖြစ်သူဒေါက်တာရင်ရွယ်ခိုင်ကိုဒီကနေ့မှာတရားလိုပြသက်သေအဖြစ်ယုံတင်စစ်ဆေးခဲ့တာပါတရားရုံးထွက်ဆိုချက်ပြီးသတင်းတောက်တွေကဒေါက်တာရင်ရွယ်ခိုင်ကိုမေးမြန်းရမှာတော့ဖခင်လှုပ်ကြံခံရမှုနဲ့ပတ်သက်ပြီးအဖြစ်မှန်တိုင်းတက်နိုင်သမျှအမြန်ဆုံးဖော်ထုတ်ပေးဖို့လိုလားကြောင်းပြောကြားခဲ့သလိုအမှန်တရားပေါ်ပေါက်လာရေးဟာမိသားစုအတွက်သာမကမြန်မာနိုင်ငံရဲ့ဥပဒေစိုးမိုးရေးအတွက်ပါအရေးတကြီးလိုအပ်တဲ့ကိစ္စဖြစ်တယ်လို့ပြောဆိုလိုက်ပါတယ
်။ဘာကြောင့်လဲဆိုတာသိကျင်တယ်ဘယ်သူလောက်တာလဲဆိုတော့ကျွန်တော်တို့တေချာပေါက်သိကျင်တာပေါ့ကျွန်တော်ပြောနေအမှန်တရားဆိုတာအဲ့ဒါပဲ။ဘာကြောင့်လောက်တာလဲဘယ်သူတွေလောက်တာလဲအဲ့ဒါကိုကျွန်တော်တို့အကုန်သိချင်ပါ။တေသွားတဲ့လူကတော့ကျွန်တော်တို့တော့ကဘာမှပြန်ရလာစရာအကြောင်းမရှိဘူးဆိုတော့ကျွန်တော်တို့မှမျောလင်းစရာကအမှန်တရားတစ်ခုပဲရှိတယ်။အဲ့ဒီအမှန်တရားဆိုတာကျွန်တော်တို့မိသားစုထက်ကိုတော့နိုင်ငံအတွက်ကောဥပဒေရေးရာတွေအတွက်ကောတိတ်ကိုလိုအပ်တယ်လို့ကျွန်တော်ထင်တယ်။အမှန်တရားထွက်မှဖြစ်လိမ့်မယ်။မထွက်ဘူးဆိုတော့ကျွန်တော်တို့နိုင်ငံအတွက်ကောဥပဒေရေးရာအတွက်ကောအရန်ကိုလက်ညှိုးထိုးစရာဖြစ်သွားလိမ့်မယ်။
ဥကိုနီအမှုနဲ့ပတ်သက်ပြီးတန်တရာရှိသူအဖြစ်ဆွဆွဲခံနေရသူဥောင်းဝင်းခိုင်ကိုဖမ်းဆီးရမိနိုင်မယ်လို့ယုံကြည်နေတဲ့ရှေ့နေဦးနေလာကတော့တန်တရာရှိသူဟာမြန်မာနိုင်ငံတွင်းမှာသာရှိနေတာမို့မကြခင်မှာပဲအမှုအခြေအနေထူးခြားမှုရှိလာမယ်လို့ယူဆကြောင်းပြောပါတယ
်။အကြမ်းကြီးယုံကြည်နှစ်ချင်းသုံးချင်းလောက်ဆိုလို့ရှိရင်ကျွန်တော်တို့ဒီအမှုရဲ့ယုံလုံးကပိုပေါ်လာမယ်လို့ပဲကျွန်တော်ပြောချင်ပါတယ်။ဒါတကူကဘာလဲဆိုတော့အဝင်းခိုင်ဖမ်းဆီးရမိခြင်းမရှိရတဲ့ကြောင့်မို့လို့ဘာကြောင့်မို့လို့တတ်ဖြတ်တယ်ဆိုတဲ့အကြောင်းချင်းရကျွန်တော်တို့မတိရဘူးမတိရတဲ့အတွက်ကြောင့်ဘာကြောင့်တတ်ဖြတ်တယ်ဆိုတဲ့အကြောင်းချင်းကိုသိရသိရဖို့တကူအဝင်းခိုင်ဖမ်းဆီးရမိရေးအတွက်ကျွန်တော်မိသားစုကိုယ်စားအလုံးကိုမိတ္တရက်ခံရမယ်ဆိုလို့ရှိတော့ကျွန်တော်တို့တက်ဆိုင်ရာ RA ဖွဲ့ကြီးကြီးကဗမာနိုင်ငံထဲမှာရှိနေတဲ့အဝင်းခိုင်ကိုဖမ်းဆီးရမိရေးအတွက်ကြိုးပမ်းဆောင်ရွက်ပေးဖို့အတွက်မိတ္တရက်ခံ
တရားလွတ်တော်ရှိနေဦးကုန်ဒီဟာ ဇန်နဝါရီလ29ရက်နေ့ကအင်ဒိုနီးရှားကအပြန်ရန်ကုန်ပြည်ပဆိုင်ရာလေစိတ်မှာတနက်နေ့ပြစ်ခတ်လုကြံခံခဲ့ရတာဖြစ်ပါတယ်။ဒီအမှုနဲ့ပတ်သက်ပြီးအပတ်စဉ်တောက်ကြနေတိုင်းမှာရုံထုတ်စစ်ဆေးနေတာဖြစ်ပြီးအခုအချိန်ထိကတော့အဓိကတရက်ခန့်အဖြစ်တန်တရားရှိသူဥအောင်ဝင်းခိုင်ဟာထွက်ပြေးလွတ်မြောက်နေစေဖြစ်ပါတယ်။ဒီကနေ့မှာတော့တနက်နေ့ပြစ်ခတ်ခံရမှုနဲ့ပတ်သက်ပြီးတန်တရားရှိသူဥကြည်လင်းနေခဲ့တဲ့ဖုန်ကြီးကျောင်းကဆရာတော်အပါဝင်တက်သေး9ယောက်ကိုစစ်ဆေးမေးမြန်းခဲ့တာဖြစ်ပါတယ်ရှင်
။ရန်ကုန်ခြေဆိုင်သတင်းတော်မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့မော်နဲ့တနင်္လာရီဘက်ကသတင်းတပုတ်ကိုပြောပြကြပါမယ်။တနင်္လာရီတိုင်းဒေသကြီးဘက်ကမောရဝတီတပ်မတော်ရဲစခန်းတပ်ဖွဲ့တွေကနေမဲတန်တောင်ကျောင်းမှာကနန်းအရှာထွက်တဲ့ဒေသခံတွေကိုမတင်ကာမှုနဲ့ဖမ်းဆီးစစ်ဆေးရာကနေတေဆုံးထိခိုက်ဒဏ်ရာမှုတွေဖြစ်ပွားခဲ့ပါတယ်။ဒီဖြစ်စဉ်အတွက်ရဲတပ်ဌာနအကြီးအကဲတွေကနေစုံစမ်းစစ်ဆေးအရေးယူဆောင်ရွက်နေတယ်လို့လည်းပြောဆိုမှုတွေရှိနေပါတယ်။ထိုင်းခြေဆိုင်မြွေသတင်းတောက်နိုင်ကွန်းအင်ကအပြည့်စုံကိုပြောပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။မွန်ပြည်နယ်ရေးမြုံနယ်ကနေတနင်္လာရီတိုင်းရေဖြူမြုံနယ်မဲတန်တောင်ကျွန်းမှာကနန်းသွားရှာတဲ့မျိုးရ6ဦးကိုမောရဝတီရဲတပ်စခန်းခွဲထုတ်စခန်းကနေမတင်ကာမှုနဲ့စစ်ဆေးရာမှာတဦးသေဆုံးခဲ့ပြီး၄ဦးဟာတန်ရာပြင်းထန်စွာရရှိခဲ့လို့ရေးမြုံစေးရုံမှာစေဝါကုသခံနေရတာပါ။မဲတန်တောင်ကျွန်းမှာရေသားဖွဲ့ကနေဖမ်းဆီးခေါ်ဆောင်ခဲ့ပြီးနှိပ်စက်ခံရမှုအခြေအနေတွေကိုတော့ကာယကံရှင်ရေမြုပ်နယ်ကျောင်းရွာနေဦးအောင်နိုင်ကခုလိုပြောပါတယ်
။ဆောမတခါသူတို့လာတယ်ညနေတရင်ပို့ဆိုတော့တရင်ပို့ပေးရပြီလေ။အတူရင်မှုကိုတရင်ပို့ရလိုက်ပြီဆိုတော့တရင်မှုကဟောရတဲ့တပေါ်သူတင်လိုက်မယ်ပေါ့နော်။အေးစီလောက်စားပေါ့။အဲ့ဒါနဲ့နောက်နေမှာပေါ့လက်ခေါ်သွားတာကျွန်တော်ရေတက်ကမဲတန်တောင်ရေတက်ကခေါ်သွားတာက6ရပေါ့။ခေါ်သွားပြီးတော့သူနှိပ်စက်တယ်ပေါ့။ဆိုင်တောင်ထည့်ပြီးတော့ရပြီးတော့နှိပ်စက်တယ်ပေါ့။မူလင်းထည့်ကျောင်းရွာကိုတိုင်ထားအောင်သူလက်လွန်သွားတယ်ပေါ့နော်။တက်လာပုံစံမျိုးပေါ့သူမြင်မြှောက်လာတယ်အဲ့ဒီတက်တယ်မှာပဲလေဆရာနာမှာတော့မြှောက်လာတယ်ကျတို့ပြန်လှုပ်လာတာက70ဝန်းရနေပုံပေါ့လက်ကြီးစင်မအကြီးမမူလင်းလိုမှာရေကို2နာရီတောက်ရောက်တယ
်မွန်ပြည်နယ်ရေးမြို့နယ်ကကနန်းဖန်းဓမာ6ဦးဟာဩဂုတ်လ17ရက်နေ့မဲတန်တောင်ကျွန်းမှာယာယီစခန်းချနေတိုင်းစဉ်မဲတန်တောင်ရေသားစခန်းကတတတချို့ဖမ်းဆီးခဲ့ပြီးနှိပ်စက်တာလက်လွန်ခဲ့လို့ကျောင်းရွာနေကိုသိန်းထိုင်အောင်တည်ဆုံးပြီး၄ဦးတန်ရာပြင်းထန်ရရှိခဲ့ပါတယ်တန်ရာရရှိသူ၄ဦးဟာမွန်ပြည်နယ်ရေးမြို့စစ်ရုံမှာစေဝါကုသခံရတယ်လို့ဦးအောင်နိုင်ကခုလိုဆက်ပြောပါရယ
်ခေရုံမှာပေါ့ကုသခံယူရတာပေါ့တန်ရာရတဲ့လူတွေတန်ရာတန်ချက်ကတော့ဒီနေ့နဲ့ထင်ပေါ့ချိုဟာဟိုလက်ပတ်တီပတ်တဲ့လူပတ်လာရတာပေါ့ဟောထားမနိုင်တဲ့လူကထားမနိုင်ဘူ
းဒီလိုရဲ့နိုင်ခံရမှုတေဆုံမှုဖြစ်စဉ်တွေအတွက်ထိခိုက်သူကာယကံရှင်တွေကနေကံပေါက်ရဲစခန်းနဲ့ရေးမြို့မှာရဲစခန်းမှာမနေ့ကမှုဖွင့်တန်ကြားထားတယ်လို့ဦးအောင်နိုင်ကပြောပါရယ်ဒီလိုဖြစ်စဉ်နဲ့ပတ်သက်လို့ရေးမြုပ်နယ်ကံပေါက်အခြေပြုမောရဝတီရေသားစခန်းကတပ်မှုဖွဲ့ရဲ့တရားလူကြီးဖွဲ့မြို့နယ်မှုဖွဲ့တွေကနေတိတ်ဆုံးသူကာယကံရှင်တွေနဲ့ရေးမြုပ်ကျောင်းရွာအုပ်ချုပ်ရေးဖွဲ့တွေကိုဩဂုတ်လ15ရက်နေ့ကံပေါက်မှာတွေ့ဆုံရှင်းလင်းခဲ့ပါတယ်ရေသားဖွဲ့အကြီးမှုရဲ့ရှင်းလင်းချက်နဲ့ပတ်သက်လို့ကျောင်းရွာအုပ်ချုပ်ရေးမှုဦးမျိုးအောင်ကအခုလိုပြောပါတယ
်ဒီချက်ကနေပြီးတော့ပါလာတယ်ကျွန်တော်ဖွဲ့9ရောင်းနဲ့ဒီတေရတူရဲ့မြန်းကြီးကိုပုံမစုံဘူးလေသူပြောတာကတော့သူတစ်ဖက်ကနေပြီးတော့ဒီတိတ်ဆုံးတဲ့သူဖွဲ့တွေကိုစရင်းရလည်းမကောင်းတော့သူတို့တွေ့တော့သူကြားတဲ့လူဆိုတဲ့ပါညာကခေါ်ဆစ်တယ်တဲ့ခေါ်ဆစ်ပြီးတော့သူတို့ဒီပြောတဲ့စစ်ထုံးနေရတော့စစ်ဆေးတယ်လေစစ်ဆေးတဲ့ပုံစံကတော့ငှတိုက်ထိုးတာတို့ဂျုံထိုးတို့ဖားကုန်တယ်ပေါ့အဲ့လိုလေးတွေလောက်နေတဲ့သူကလည်းယောဂအခန့်ရှိတော့မောပြီးတော့တကယ်တဲ့ပုံစံနဲ့သူပြောတယ်အပြင်မှာမတော်ခင်ကျွန်တော်တို့ကိုယ့်ဘက်ခြံတိတ်တိတ်ဆိုင်တာလေးတွေတော့လိုက်လေးလာခဲ့တယ်ပေါ့အဲ့တော့ဒီပြေတမျိုးထွက်နေတယ်လို့
မောရဝတီတပ်မတော်ရေသားဖွဲ့အကြီးမှုရှင်းပြချက်နဲ့လက်ရှိစေကုသခံရသူတွေတန်ရာပုံစံကြောက်ပတ်သီးစီးထက်ရတဲ့အနေအထားနဲ့ကွဲလွဲမှုရှိနေတယ်လို့လည်းကျောင်းရအုပ်ချုပ်ရေးမှူးဦးမျိုးအောင်ကပြောပါရတယ်။တေဆုံးသူမိသားစုအတွက်ရေသားဌာနအကြီးမှုနဲ့အဖွဲ့ကနေကြက်ငွေ30ထောက်ပံ့ခဲ့တယ်လို့တန်ရာရရှိသူ၄ဦးအတွက်ကြက်ငွေ30,000ထောက်ပံ့ပေးခဲ့ပါတယ်။လူသေးတဲ့အထိရနိုင်မှုကျွလွန်ထားတဲ့ရေသားကတပ်ဖွဲ့ဝင်တွေကတော့ထိန်းသိမ်းထားပြီးတရားဥပဒေတိုင်းစွဲချက်တင်အရေးယူထားတယ်လို့ဒီဖြစ်စဉ်ကိုသိရှိထားတဲ့သမတော်ရရှိဟောင်းအငိမ့်စားပူမှုအွန်လိုင်းဝင်းကအခုလိုပြောပါရယ
်ကံပေါက်ရေသခန်းမှာဒေမှုတေခင်လဲပွင့်နေနောက်ထပ်ဖြစ်စဉ်တစ်ခုလဲရိုင်းနှက်ခံသူတွေကလဲတမှုဖွင့်နေကျွလွန်ထားသူတွေအားလုံးကိုခုချိန်မှာစုံစမ်းစစ်ဆေးခုံရုံးဖွဲ့ထားတယ်နောက်သူတို့ကိုဖမ်းချုပ်အချုပ်ထဲမှာထည့်ထားတယ်တို့တပ်မတော်မှာလောက်တာကတော့စွဲချက်တင်တာပေါ့နော်လုပ်နေတယ်ဒီတက်ကလာပြီးတော့ထွက်ဆိုချက်ပေါ့လေစစ်စစ်ချက်ယူတယ်နောက်လိုအပ်တဲ့အကုန်လုံးတရားဥရင်းနဲ့ညီလုတ်သွားတယ်လို့သိရတယ်
။တနင်္လာရီတိုင်းရေဖြူမြို့နယ်မဲတန်တောင်ချက်တော်လေကြီးမော်ကြီးဒေသဟာအရင်ကမုံမြင့်တဲ့ပါတီတပ်ဖွဲ့ဝင်တွေအခြေပြုလှုပ်ရှားရဒေသဖြစ်ပေမဲ့လည်း1995ခုနှစ်မှာမုံမြင့်တဲ့ပါတီနဲ့တပ်မတော်ဆူရတို့အကြာအပြစ်ခံရဆဲပြီးသဘောတူညီချက်အရသွာလာမှုမရှိတော့ပေမဲ့လည်းတခါတရံဒေသတွင်တခြားလက်နက်ကိုင်ဖွဲ့တို့ချုပ်လှုပ်ရှားမှုတော့ရှိနေပါတယ်။ ပြည်ကရဲ့2019ခုနှစ်မလမှာလဲမုံပြင်းနဲ့ရေမြို့နယ်ခေါ်ဆာမြို့နယ်ခွဲမကြီးချောင်းဝချေးရွာသားနှူးကိုမြမသားမတော်ခလိုက်ရ200တုံညာကပူကြီးစော်မြို့ထက်ကနေပြတ်မှုဖြစ်ပွားခဲ့ပြီးအမှုဖွဲ့သားဆဲအချိန်နေမှာရှိနေပါတယ်ခင်ဗျာ
ထိုင်းခြေစိုက်ဗီဒီယိုသတင်းတော့နိုင်ကွင်းသတင်းပေးပို့ခဲ့တာပါအခုတစ်ခါတော့ရှမ်းမြူနယ်ရှေ့ပိုင်းတာချီလိမ်မြို့ကရေကြီးတဲ့အကြောင်းကိုပြောပြကြပါမယ်ထိုင်းမြန်မာနယ်စပ်တာချီလိမ်မြို့နယ်နဲ့မယ်ဆိုင်မြို့နယ်တွေမှာရေကြီးနေတဲ့အတွက်မြန်မာဘက်ခြမ်းနယ်စပ်တရှောက်ဈေးပိတ်ထားပါတယ်ရာနဲ့ချီတဲ့ဈေးဆိုင်တန်းတွေအားလုံးရေနစ်မြုပ်နေပါတယ်ဒီအတွက်အယောင်းဝယ်တချို့လဲရက
င်မာနေဆက်မှာရှိတဲ့တာချီလိမ့်နဲ့မဲဆိုင်ကိုဖြတ်ထားတဲ့မဲဆိုင်ချောင်းတောင်ကြရေကြတာတွေမိုးရသွန်းမှုတွေကြောင့်ကြာသာပတိနေ့ညကလေးကရေတွေတက်လာခဲ့တာပါဒီအတွက်ရာနဲ့ချီရှိတဲ့တာလောဆေးတစ်ခုလုံးကတော့ပိတ်ထားရကြောင်းအပြည့်အစည်းစင်းကိုတော့တွက်ဆောက်လို့မရသေးကြောင်းမြို့နယ်သုံးမြို့နယ်ကိုအုပ်ချုပ်ရတဲ့တာချီလိမ့်ခရိုင်အုပ်ချုပ်ရေးမှူးဦးတင်ဝင်းရွှေကပြောပါတယ်
ဒီတော့ကြချောင်းရီကမဆိုင်ချောင်းရီတက်လာတယ်။မဲခေါင်ချောင်းရီကအရင်ထက်ပိုပြီးတော့များလာတဲ့အတွက်ကြောင့်အောက်ကတောက်တာပေါ့။တောက်လာရင်တော့ကျွန်တော်တို့ဒေသတွင်းမှာမိုးများများကျွာတဲ့ခါကျတော့အဲ့ဒီကြီးကျွန်တော်ဒေသတွင်းမှာရှိတဲ့ဒီမြို့တွင်းမှာရှိတဲ့ရေစင်းတာရေဒါတွေအလုံးစုစုံသွားတဲ့ခါကျတော့ဒါကျွန်တော်တို့တာချင်းမြို့ပေါ်မှာရေကြီးမှုဖြစ်တယ်လို့ထင်ပါတယ်ဗျ။ဒါအခုရေဝင်လာတာပေါ့ဟုတ်ကဲ့။ဟောကျွန်တော်တို့မှာတာလော့ဈေးဆိုပြီးတာဒေသမှာရှိတာလော့ဈေးဆိုတာရှိပါတယ်။နောက်ဝန်ကောင်ဈေးဆိုတာရှိပါတယ်။ဝန်ကောင်ဈေးကတော့မပိတ်ရပါဘူး။ဟု
တ်ကဲ့
။နောက်အခါဈေးတို့လောက်ဈေးတို့ရှိပါတယ်။လောက်ဈေးတော့နည်းနည်းယူဝင်ပါတယ်။မပိတ်ရပါဘူး။နောက်ပြီးတော့အခါဈေးလည်းမပိတ်ရပါဘူး။ဟု
တ်ကဲ့။
တာလော့ဈေးကတော့ကျွန်တော်တို့မေဆိုင်ချောင်းနဲ့ကတ်နေတဲ့အဲနေရာဖြစ်ရကြောင့်မို့သူကတော့အဲအိမ်ဆိုင်တွေတော်တော်အများတော့ပိတ်လိုက်ရပါတယ်ခင်ဗျာ။ဒီလိုရေနေလာပြီးရှင်သူကြိုတော့တိမ့်တာတော့ရှိတယ်ကြ။ဟိုတချို့လဲမိကောင်းမိနေတာပေါ့နော်။တချို့ကတော့လည်းသုံးရှုံးမှုဖြစ်နိုင်ပါတယ်။ကျွန်တော်တို့ကတော့လောလောကလာမရေမကြသေးတဲ့အတွက်ကြောင့်အဲ့ဒါကိုကျွန်တော်ကောက်လို့တော့မရသေးပါဘူးခ
င်ဗျာ။နိုင်ငံနယ်ဆက်မှာတွာလာနေတဲ့ကုန်တယ်တူကတော့ထိုင်းမြန်မာနယ်ဆက်ကမဲဆိုင်ချောင်းနဲ့နီးတဲ့နိုင်ငံလုံးကဈေးနှစ်ခုလုံးပိတ်ခဲ့ရတယ်လို့လည်းအခုလိုပြောပါတယ်
။အားပဲကတာလုံးဈေးတစ်စီးလုံးပိတ်ထားတာပဲလေ။ကော်မိုဒီတာမှာမိုးရွာတော့အဲ့မှာတောင်ကျရေတွေပဲရေတွေကအနီးတွေရော
။ဟုတ်ပြီ။
ရေတွေရှိတဲ့အတွက်ရေတွေရှိတဲ့အတွက်ဘယ်လိုမှဆိုင်ရန်ဖွင့်လို့မရဘူးလေ။ဆိုင်နေတဲ့မှာရေတွေဝင်တယ်လေ။ညာကြီးပဲဟောဆိုင်က။ည
ာနဲ့ရှိလ
ား။ရှိပါတယ်ဆိုင်ကတော်တော်များပါတယ်။နောက်ပြီးတော့တာလုံးမုံညာနောက်ပြီးတော့မဲဆိုင်လွယ်ပေါင်းတိတက်တယ်ကျွန်တော်လွယ်ပေါင်းဆိုတာဟွာပေါ့လေဟိုတရာအောက်ခြေတိပေါ့တရာအောက်မှာတရာအောက်ကဆိုင်နေကိုပိတ်ရတာပဲမဲဆိုင်မှာလဲ
နှစ်စင်တောင်ကြရေကြောင့်ရေနစ်မြုပ်လေးရှိတဲ့တာချီလိုက်မှာတော့ကုညီကယ်စရေတွေဇက်တိုက်လုံနေရတယ်လို့တာလောဈေးကြီးတစ်ခုလုံးရေပင်ကြီးဖြစ်သွားတာကြောင့်ရာနဲ့ချီရှိတဲ့ဈေးဆိုင်နှန်းတွေနစ်မြုပ်သွားတဲ့အကြောင်းကုညီကယ်စရေလုံနေတဲ့တာချီလိုက်မြုပ်နဲ့နာရေးကုညီမှုအသင်ဥက္ကဋ္ဌဦးလာမိုးကလည်းပြောပါတယ်
အဲနေရာကြီးကြာတာပေါ့ဒီဘာကောင်မလဲအဲဈေးကွက်ကြီးတကွက်လုံးကကြီးချမ်းသွားတာဟုတ
်ကဲ့ဟုတ်ကဲ့
လောဆိုတော့ကြီးလောဆိုတော့ကြီးမြုပ်နေတာပေါ့ဟုတ်ကဲ့ကဲဈေးကြီးရတော့အခုချိန်ကြီးပေါ့နော်ဟုတ်လို့မလို့အခွဲတွေရောဘုံလုံးတစ်မျိုးလုံးပေါ့ရှိသမျှဟိုအခွဲကြီးပေါင်းလုံးပေါ့အားလုံးဝိုင်းပြီးတော့လိုအပ်ပြီးနေကြတာပဲ
တချီလေးမြုပ်နေမှာတော့ပြီးခဲ့တဲ့နှစ်တည်းတုန်းကတောင်ကျရေတွေကျလာပြီးရုတ်တရက်ရေကြီးမှုတွေရှိတာကြောင့်တချီလေးမဲဆိုင်ချစ်ကြည်ရေတရာယာယီပိတ်ခဲ့ရတယ်လို့ရေကြီးမှုတွေအတွင်လူတွေမျောပါပျောက်ဆုံးတာတွေရှိခဲ့ပြီးမဲ့ဒီနှစ်မှာတော့ချိုးတင်ပြင်ဆင်မှုတွေရှိထားတဲ့အတွက်ပြီးခဲ့တဲ့နှစ်ကတော့ဆိုးရတဲ့အခြေအနေတွေမရှိသေးဘူးလို့လည်းသိရပါတယ်ရှင်
။ထိုင်းခြေဆိုင်သတင်းတော့မအေးမှာပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့မနေ့ဖြန်စနေညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးမယ့်အကြောင်းအရာကိုအတည်ပြုခြင်းပါတယ်ခင်ဗျာ
။ဒေါ်ရရှင်များရှင်မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်မှာစစ်ဖက်ကနေအရက်ဖက်အုပ်ချုပ်မှုကိုအပြည့်အဝကူးပြောင်းရေးဟာအရေးကြီးတဲ့အခက်အခဲကပါဝင်နေပါတယ်။ဒါမဲ့လည်းမြန်မာနိုင်ငံရဲ့အခြေအနေအရတမတော်ဟာနိုင်ငံရေးမှာဥဆောင်မှုအခမ်းအနားမှာဆက်ရှိနေတဲ့လို့ပြောသူတွေလည်းရှိပါတယ်။မြန်မာတမတော်အနေနဲ့အရက်ဖတ်အုပ်ချုပ်မှုအောက်ဘယ်အခြေရောက်မှပြောင်းလဲနိုင်မလဲ။ဘယ်လိုအခြေအနေရောက်မှပြောင်းလဲလာမလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။တော့ရှင်နေနေနဲ့ကျွန်တော်တို့ရဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်လိုပါရခင်ဗျာ။ VOA မြန်မာပိုင်းကနေတောက်ကြနေညနေခင်းမြန်မာဘာသာအစီအစဉ်လေးကိုဆက်ပြီးတော့အသံလွှင့်ပေးနေပါဗျာ။ အခုတခါတော့နိုင်ငံတကာသတင်းတပုတ်ကိုအလဲပေးခြင်းပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့အချင်းချောက်ပြောဆိုမှုတွေရှိနေချိန်မှာပဲမဟာမိတ်အာရှနိုင်ငံတွေပေါ်မှာထားရှိတဲ့အမေရိကန်ရဲ့သဘောထားမပြောင်းမလဲပဲအရင်တိုင်းအခိုင်အမာဆက်ထားရှိသွားမယ်လို့အမေရိကန်ဘက်ကပြောလိုက်ပါတယ်။အမေရိကန်ဂျပန်ကာကွယ်ရေးနဲ့နိုင်ငံသားရေးအရာရှိတွေရဲ့မနေ့ကတွေ့ဆုံဆွေးနွေးပွဲအတွင်းမှာအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်နိုင်ငံတွေကိုမြောက်ကိုရီးယားကမစ္စောဒုံးဂျီနဲ့တိုက်ခိုက်လာမယ်ဆိုရင်ချက်ချင်းတုံ့ပြန်ပြစ်ချမှာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောပါတယ်။နိုင်ငံသားရေးဌာနဆိုင်ရာ VOA သတင်းတောက်နီကီချင်းရဲ့သတင်းလွှာကိုကိုအောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။အာရှအရှေ့မြောက်ဒေသမှာအခုသတင်းပတ်တွင်ပြုလုပ်ခဲ့တဲ့အမေရိကန်နဲ့ဂျပန်တို့ရဲ့ပူးရဲစေးလေ့ကျင့်မှုဟာမဟာမိတ်နှစ်နိုင်ငံကြားအင်အားကောင်းတဲ့လုံခြုံရေးနဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုဖြစ်ပါတယ်။ဂျာတာဘီနီကဂျပန်ကာကွယ်ရေးနဲ့နိုင်ငံသားရေးဝန်ကြီးတို့နဲ့တွေ့ဆုံဆွေးနွေးအပြီးအမေရိကန်နိုင်ငံသားရေးနဲ့ကာကွယ်ရေးဝန်ကြီးတို့ကအမေရိကန်နဲ့မဟာမိတ်တွေကိုကာကွယ်ဖို့အတွက်အမြဲအစဉ်သင့်ရှိနေတယ်လို့မြောက်ကိုရီးယားကိုသတင်းစကားပေးခဲ့ပါတယ်။ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်က
Together we will deter and if
ဒါလည်းလိုရလာမယ်ဆိုရင်တော့အတူတကွကာကွယ်တားဆီးသွားမှာဖြစ်ပြီးရန်စာကျူးကျော်မှုတွေကကြီးမားပြီးပြင်းထန်တဲ့တုံ့ပြန်မှုတွေနဲ့ကြုံရပါလိမ့်မယ်။ခိုင်မာတဲ့မဟာမိတ်ဖြစ်ရပ်တည်မှုကိုပြသတဲ့အနေနဲ့စီးရေးလေ့ကျင့်တာလိုမျိုးနှစ်နိုင်ငံအတူလှုပ်ဆောင်သွားမှာဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံနဲ့လည်းပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်။
တန်တမာရေးအရာဆွေးနွေးဖြစ်ရှာမှာဖြစ်ပေမဲ့လိုအပ်ရင်စီးရေးအရာတုံ့ပြန်သွားဖို့နည်းလမ်းတွေလည်းစဉ်းစားထားတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကပြောပါတယ်
။ Obviously any diplomatic effort
ညှော်လင့်မထားတဲ့ချင်းချောက်ပြောဆိုမှုတွေကြုံတွေ့နေရချိန်မှာပဲတန်တမာရေးအရာဖြေရှားဖို့ဂျိုပန်အားထုတ်မှုတွေရှိနေပေမဲ့မြောက်ကိုရီးယားအနေနဲ့လမ်းမောင်းကိုရွေးမယ်ဆိုရင်တော့ကြီးမားတဲ့စီးရေးအရာတုံ့ပြန်ဖြေရှင်းမှုတွေရှိလာမှာပါ။
မြောက်ကိုရီးယားနိုင်ငံကတိုက်ခိုက်လာမှမျိုးကိုကာကွယ်ဖို့ဂျပန်နိုင်ငံအနေနဲ့ကြိုတင်ပြင်ဆင်မှုတွေတိုးလွန်နေချိန်မှာဂျပန်နဲ့အတူရပ်တည်သွားမယ်လို့အမေရိကန်ဘက်ကအခုလိုထက်လောင်းကတိပြုပြောကြားလိုက်တာပါဂျပန်နိုင်ငံသားရဲ့ဝန်ကြီးထာရိုကွန်နူကဆွေးနွေးပွဲတွေမစခင်မှာမြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့ရန်စချင်းချောက်တာတွေကိုရပ်ပစ်ဖို့လိုမယ်လို့ပြောပါရယ်ဒီတော့တွင်တောင်ကိုရီးယားသမ္မတမွန်ဂျေအင်းကလည်းဒုံးလန်းနဲ့နျူကလ িয়ার ဆန်သက်မှုတွေရပ်ပစ်မယ်ဆိုရင်မြောက်ကိုရီးယားကိုအထူးတန်တမန်ဆေးလွှတ်ဖို့စဉ်းစားသွားမယ်လို့ပြောဆိုပါရယ်ခင်ဗျာ
ကိုအောင်ပြောပြသွားတာဖြစ်ပါရယ်ခင်ဗျာသောရရှင်နေနေနဲ့ VOA မြန်မာဘိုင်းကနေထုတ်လွှင့်ခဲ့တဲ့သတင်းတွေနဲ့ပတ်စင်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်ကြနေဆိုရင်တော့ www.burmese.voanews.com ဆိုတဲ့အင်တာနက်စာမျက်နှာနဲ့ VOA Burmese Facebook တို့ကနေပြန်ပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုကိုအောင်လုံကတက်လက်ညင်ညာပြီးမှဖြစ်ပါတယ်ခင်ဗျာ
စပိန်နိုင်ငံကတာလိုနီးယားဒေသမှာလူ14ဦးထဏ်မင်းနဲ့တိုက်ဆုံးပြီးတရားကြောင်တရားရသွားတဲ့အကြမ်းဖက်ဝါဒီရဲ့ကားနဲ့တိုက်ခတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက်အာဏာပိုင်ကတန်တရားရှိသူတွေကိုလိုက်လံရှာဖွေဖမ်းဆီးနေပါတယ်။ဘာစီလိုနာမြို့တော်ကဒီကနေ့အောက်မွေပေါ်ရဲ့အခမ်းအနားဥတော်စပိန်ပြည်နဲ့ဝန်ကြီးချုပ်တို့လည်းတက်ရောက်ခဲ့ကြတာပါ။ဝန်ထမ်းချင်းထိမ့်မက်ဖြစ်၃ဝက်ကြာသတ်မှတ်လိုက်ကြောင်းလည်းဝန်ကြီးချုပ်ကကြေညာခဲ့ပါတယ်။မနေ့ကတိုက်ခတ်မှုအတွင်းမှာတော့ဘာစီလိုနာမြို့တော်ကအဓိကလမ်းမကြီးပေါ်မှာဗန်ဂါစီကိုအရှင်ပြင်းပြင်းနဲ့မောင်းပြီးလမ်းတစ်လျှောက်ကလူတွေကိုဝန်တိုက်ခဲ့တာပါ။အမေရိကန်သမိုင်းမှာအရှိချာသောစီးရီးပရီကွတ်ဖြစ်ပြီးအာဖဂန်နစ္စတန်နိုင်ငံမှာဆင်နွှဲနေတဲ့စစ်ပွဲအဆုံးသတ်ရေးစီးမာပြူအဆုံးဖြတ်ချက်တရက်ကိုသမ္မတဒေါ်နယ်ထရန့်ဆွေးရကမကြခင်ချမှတ်ဖို့ရှိနေတဲ့အကြောင်းကာဝေးဝန်ကြီးဂျိမ်းစ်မက်တစ်စ်ကမနေ့ကပဲပြောဆိုလိုက်ပါတယ်။သမ္မတထရန့်ဒီကနေ့တောက်ကြနေမှာဒုတိယသမ္မတမိုက်ပင်းစ်သူ့ရဲ့မျိုးသားလူမျိုးရေးအဖွဲ့နဲ့တွေ့ဆုံပြီး16နှစ်ကြာဖြစ်ပွားနေတဲ့စစ်ပွဲအဆုံးသတ်ရေးညှိနှိုင်းဆွေးနွေးမှာဖြစ်တဲ့အကြောင်းလည်းအင်ဗျူတော်ကသတင်းထုတ်ပြန်ထားတာပါ။ဆီယလွန်းနိုင်ငံမြို့တော်ဖရီတောင်းမှာမြေပြိုကျမှုကြောင့်တွေ့ဆုံသူအရေအတွက်400ကျော်ရှိသွားပြီဖြစ်ကြောင်းကုလသမဂ္ဂကဒီကနေ့ပဲတော့ပြောဆိုလိုက်ပါလေနောက်ထပ်လူပေါင်း600ကျော်ပျောက်ဆုံးနေစေဖြစ်တဲ့တွေ့လဲဆက်လက်ရှာဖွေနေကြတာပါ29ချိန်မြောက်ရှစ်တောင်အာရှအားကစားပြိုင်ပွဲ SEA Games မှာအမျိုးသားဖော်လုံးပွဲမှာတော့မြန်မာအသင်းအမျိုးသားအသင်းကအကျိုးပိုးလူပွဲကိုတက်သွားပါပြီမြန်မာနဲ့ Brunei အသင်းတို့ဒီကနေ့ကစားရမှာမြန်မာက6-9ခုမရှိနဲ့အပြတ်သတ်အနိုင်ရရှိပြီးတော့တက်သွားတာပါဒီနေ့ညနေပိုင်းတိစုရရှိမှုစုစုပေါင်းမှာတော့မလေးရှားကရွှေ9ခုနဲ့ပထမစင်ကူးကရွှေ9ခုနဲ့ဒုတိယမြန်မာနိုင်ငံကရွှေ9ခုနဲ့တတိယနေရာဒီမှာအသေးသေးရှိနေကြပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစည်းအဝေးထုတ်လို့ရမှုကမခင်ဖြူတွေဖြစ်ပြီးတော့အင်ဂျင်နီယာကတော့နာရှွမ်ကာလီဖြစ်ပါတယ် View American အတန်ညနေခင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19 25တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပ
This program has come to you from the Voice of America, Washington.